မန္တလေးတိုင်းညောင်ဦးမြို့နယ်ပကံမြို့ဟောင်းမှာစစ်သားနဲ့ရဲအင်အားအတော်များများချထားပြီးမြို့အဝင်အထွက်စစ်ဆေးတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုပါတယ်။မြို့တွင်းမှာတော့လမ်းပြုတ်ပြင်တာတန်ရှင်းရေးဆောင်ရွက်တာတွေဒီရက်ထက်လုပ်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်သိင်ကြီးထိုက်ကဆက်ပြောပြမှာပါ။
စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုချင်းမြောင်လှိုင်ဒီအပိုင်းတဲမှာပကံကိုရောက်လာမှဖြစ်လို့အရင်ကထက်ပိုပြီးလုံခြုံရေးတူးချထားတယ်လို့ပကံဒေသခံတွေကပြောပါတယ်။ပကံမြို့အနီးတစ်ဝိုက်နေရာတွေကိုပါဖြန့်ပြီးလုံခြုံရေးယူထားတဲ့အကြောင်းပကံကခီးသွွားလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်။ရင်ရစီရလောက်ဒီမထောက်ဘူးပြောဒီနေ့ရနေသွားပြီးစီတီတော်တော်များတယ်ပြောမျိုးအဝင်အထွက်အကုန်လုံးကအစအဲစီစီများရပြီးတော့အရောက်မြင့်ထင်ပါလေအဲသူတို့လွန်ရီချတာရှိရပြအဲပြီးတော့အရုပ်တင်နေတယ်ဒေါ်လာများရရှိရဲအဲစစ်တာတော့ညဝင်အထွက်မှာရှိစေပြ
ပကံမြို့အဝင်အထွက်မှာစစ်စေးတာတွေရှိပေမဲ့မြို့တွင်းမှာဖျားဘူးဧည့်သည်တွေကတော့တားဆီးစစ်စေးတာမျိုးမရှိဘူးလို့ဒေသခံတို့ကပြောပါတယ်စစ်ကောင်စီတပ်သားတွေကိုဖျားစီတီတိုင်းမှာအဆောင်သဘောမျိုးတွေ့ရတယ်လို့လည်းပကံအလန့်ညွတ်တူကပြောပါတယ်
အစတားလာလာပါလားဘလို့လာတော့မသိဘူးနော်ဖရားနဲ့ကြိုင်းမှာတောင်းလေးရောအရင်တက်ပုံချထားတော့တွေ့ရတယ်။ဒါပေမဲ့ဧည့်သည်မိလာမြန်လာပေါ့နော်ကားကြီးဆက်လာကြည့်လာတော့တခုမှမလုပ်ဖိုင်နဲ့သူ့အတူအဲ့လိုဆောင်းနေနေဆောင်းတာပေါ့နော်။နောက်ကလည်းကျွန်တော်ဧည့်သည်ခေါ်ကျွန်တော်ကကျွန်တော်ဖရားဖို့သမိုင်းရှင်းပြီးရနဲ့ဧည့်သည်ကြမ်းတင်ပြီးရင်ကားပြန်ထွက်နောက်ဖရားသွားနောက်ဖရားမှာလည်းအဲ့လိုတွေ့နေတယ်။ဘာမှတော့သူကလည်းဘလို့ချင်တော့မရှိဘူး။လဲလို့ပတ်တော့ကတော့ပုံမှန်ပဲဗျ။ဇူနီကလည်းဧည့်သည်လဲရတယ်ပေါ့နော်။
ပကံမျိုးတွင်တဲမှာလည်းလမ်းတွေပြုပြင်ပြီးတစ်ပင်တွေကိုထုံးတုပ်တန့်ရှင်းတာတွေဒီအပိုင်းထဲမှာလုပ်ကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်။လမ်းတွေရှင်းလို့ကပုံမှန်တော့လမ်းနေရာမင်းမများဖြစ်တာတွေပါတယ်ပေါ့သူဆိုရနာမနဲ့တူရတယ်။အဲ့နဲ့လမ်းချင်းတာတွေပေါ့နော်။လမ်းရှင်းတာတွေနောက်တော့ဒီလမ်းပြန်ချောင်းအောင်လုပ်တာတွေအဲဒီဆက်ပတ်လေနားလေးကိုဒီပေါ့ဆက်လေးနဲ့တက်တဲ့နေတက်ရှင်းလုပ်တာတွေပေါ့နော်။အဲတက်တဲ့လေးကိုပြန်ပြီးတော့ထုံးတုပ်ပြီးဝိုင်းလာတယ်ပေါ့နော်။အဲလမ်းတွေကတက်တဲ့လေးကို
စစ်ကောင်စီအရာရှိအများစုကဇွန်လ15ရက်ကတည်းကပကံရင်ကျင်းမှုနယ်မြေမှာရှိတဲ့ဖုန်ကြီးချောင်းတချို့မှာစက္ကန့်ချလုံခြုံရေးယူထားတာလို့ဖုန်ကြီးချောင်းနဲ့နှီးဆက်သူတချို့ကပြောပါတယ်။အခုလိုအချင်းကြာကြာတက်ဆွဲနေရယူထားပြီးဒီအပိုင်းတွေမှာလမ်းပြုတ်ပြင်တာတွေအပြင်ဈေးတီတိုင်းမှာလုံခြုံရေးတွေချထားတာတွေကြောင့်စစ်ကောင်စီခေါင်းဆောင်ပကံဒေသကိုလာမယ်လို့ဒေသခံတွေကခန့်မှန်းကြတာပါ။စစ်ကောင်စီဘက်ကတော့အခုလိုပကံရင်ကျင်းမှုနယ်မြေမှာလုံခြုံရေးတွန့်မြင့်ထားတာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။ရှေ့သတင်းပတ်အတွင်းမှာပဲပကံဒေသမှာလမ်းချမ်းမဲခေါင်ဒေသရေးစီဝေးပွဲကျင်းပဖို့လည်းအစီအစဉ်ရှိပါတယ်ရှင်။